အမေရိကန်ပြည်သူတဝမ်းမှာအပူလမ်းရိုက်ခတ်တာကြောင့်အနည်းဆုံးလူ6ဦးသေဆုံးခဲ့ရပြီးတနင်္ဂနွေနေ့အထိရာသီဥတုကပူလောင်နေပါတယ်။ဒါပေမဲ့လည်းအပူလမ်းရိုက်ခတ်မှုပြီးဆုံးတာနီးပါပြီလို့လည်းမိုးလေဝသပညာရှင်တွေကပြောဆိုနေကြပါတယ်။အနောက်လေပိုင်းကလေအီတူကအရှိတ်ဘက်ကမ်းခြေကြီးဥတီလာနေပြီးအပူဒဏ်တက်သွားသွားစီမှနဲ့အတူပဲမုန်တိုင်းနဲ့မိုးသည်ထမှုတွေကြောင့်ရုပ်တရည်ရည်ကြီးမှုနဲ့လေပြင်းစွာပျက်စီးမှုတွေဖြစ်စေနိုင်တယ်လို့လည်းအမျိုးသားမိုးလေဝသဌာနကပြောဆိုထားပါတယ်။အမေရိကန်ပြည်သူတဝမ်းမှာတော့ပွဲတော်တွေ၊ဂီတဖြည့်ဖြည့်ပွဲတွေကနေအကစားပွဲတွေအထိအစီအစဉ်တွေဖြတ်သိမ်းခဲ့ရပါတယ်။ Florida ပြည်နယ် Clearwater ကကမ်းခြေမှာတော့မိုးကြိုးထိမှန်ပြီးအနည်းဆုံးလူ10ဦးဒဏ်ရာရခဲ့တဲ့အကြောင်းဒေတာဘေးရုပ်သံ WTSB သတင်းမှာဖော်ပြပါတယ်။တနင်္ဂနွေနေ့နေ့ကျင်းပိုင်းကလျှက်စီးထိတာကြောင့်ဒဏ်ရာရခဲ့သူတို့ကတော့အသက်အန္တရာယ်ဆိုရင်ရတဲ့အနေအထားထိဒဏ်ရာရပါတယ်။ရှင်မျိုးတွေနဲ့မိတ်ဆွေတွေအထူးသဖြင့်အသက်အရွယ်ကြီးရင်သူတွေကိုကြည့်ရှုဆောင်ရှောက်ကြဖို့ကိုလည်းအမျိုးသားမိုးလေဝသဌာနကအကြံပြုထားပါတယ်။နိုင်ငံအနောက်အလယ်ပိုင်းကနေအရှိတ်ဘက်ကမ်းရိုးတန်းအထိမြို့ကြီးတွေမှာအပူချိန်မြင့်တက်နေတာပါ။အများပြည်သူဆိုင်ရာရေကူးကန်နဲ့အချိန်ပိုဖွင့်ဖို့ခွင့်ပြုထားပြီးအပူချိန်ကိုအကောင်းဆုံးဘယ်လိုနေထိုင်ကြမလဲဆိုတဲ့အကြံပြုချက်တွေကိုလည်းတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်။